ထိုင်းမြန်မာနယ်စပ်တပ်ခပြင်းတဲ့အတွင်းကလူဦးရေအများဆုံးကရင်ဒုက္ခသည်စခန်းဖြစ်တဲ့မဲလာစခန်းလို့ခေါ်တဲ့ဘက်ကလော့ဒုက္ခသည်စခန်းကိုသတင်းနှစ်ပတ်ကြာလော့ဒေါင်းအဝင်အထွက်မလုပ်ရတားမြစ်ထားပါတယ်စခန်းကဒုက္ခသည်တဦးမှာကိုဗစ်ကပ်ရောဂါကူးစက်နေတာကြောင့်ဇူလိုင်လ9ရက်နေ့ကစပြီးအဝင်အထွက်ပိတ်လိုက်တာဖြစ်ပါတယ်ဒီကြောင့်ထိုင်းချေဆိုင်သတင်းတောက်မအေးအေးမှာကသတင်းပ ဆောက်စည်းရုံကြီးမှာကုသနေပါတယ်ခုလိုမျိုးဒုက္ခတဲ့စခန်းထဲမှာကိုဗစ်ကပ်ရောဂါကူးစက်သူတယောက်တွေ့ခဲ့ပြီးတဲ့နောက်မေလစခန်းကိုနှစ်ပတ်ကြာဝင်ထွက်ခွင့်အားလုံးပိတ်ပင်လိုက်တယ်ဆိုပြီးကရင်ဒုက္ခတဲ့ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကအခုလိုပြောပြပါတယ
်မင်းကဒီလောက်ကြည့်တယ်ကျွန်တော်ကတော့ဘယ်လိုလိုကြီးလို့ဒီကပြောင်းလာပြီးတော့စခန်းထဲမှာလည်းဒီဝင်လို့မရဘူးလေဒီဝင်နေရတော့ကြည့်ပါတော့နောက်မှာဟိုးမက်ချီမှာကြည့်တော့နေကျွန်နေတော့ဒီစတုန်းဒင်းရရမှာကြည့်တော့ပြောင်းပြလာတယ်ပြောင်းပြတော့အဲ့ဒီမလာခြင်းမလာကြည့်တော့ဒီခိုးဝင်နေတော့မပြောတော့ဟု
တ်ကဲ
့ကျွန်တော်ပြောတော့ကြာပြောနေနေပူပြီးနာကြီးပူကြည့်ရကြတော့တော့ပြရတယ်ရှိမှပြောတော့ဒီကပြလိုက်တယ်အဲ့ဒီကျတော့စကန်တော့ပြန်နေတယ်ငါလေးရက်လာ3ရက်တော့ပြန်နေတော့ပြီးတော့ဒီမကားလို့နာဆုကျတော့ခံကြည့်တော့အင်းတော့ပြတော့ပေါ်တာပေါ့ဒီလိုကြည့်တယ်ဒီမှာတော့အဲ့ဒီလောလောဆယ်မှာတော့အဲ့ဒီမလာစတာမှာတော့နပါတင်းမှာတော့ဒီလိုလောကန်းတော့ဖြစ်တယ်ဒီလိုလောကန်းအဲ့ဒီနပါတင်းမှာ
လူနာကိုဆေးရုံပို့ဆောင်ပေးခဲ့တဲ့စခန်းအာဏာပိုင်တွေကိုလည်းကိုဗစ်ရောဂါစောင့်ကြည့်ရေးစခန်းတွေမှာထားပြီးစောင့်ကြည့်နေပါတယ်။မေလာဒုက္ခတဲ့စခန်းမှာလူကြီး4000ကျော်ရှိပါတယ်။ဒါကြောင့်ကိုဗစ်ကပ်ရောဂါကူးစက်ပြန့်ပွားမှုမဖြစ်အောင်ကာကွယ်တဲ့အနေနဲ့စခန်းတွင်းအဝင်အထွက်တွေကိုပိတ်ပင်ထားပါတယ်။ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခတဲ့စခန်း3ခုမှာကိုဗစ်ကပ်ရောဂါပိုးကူးစက်သူတွေတွေ့ရှိခဲ့တဲ့အထက်မှာမေလာစခန်းကတော့တတိယမြောက်အတီးပြုလူနာတွေ့တဲ့ဒုက္ခတဲ့စခန်းဖြစ်တယ်လို့လည်းဥရောပတွေကပြောပါတယ်
။စခန်းတော်မှာတော့မလာမလာမှာဆိုတော့တတိယပေါ့ပထမဆင်းရတော့အုပ်ပြဟု
တ
်ကဲ့အုပ်ပြလာရင်တော့ဒီရောက်ကြောက်တော့နောက်မှဒီထားရင်တော့လက်ပြောက်ကုန
်တယ်။ထိုင်းမြန်မာနယ်စပ်မှာစုစုပေါင်းဒုက္ခတဲ့စခန်း9ခုရှိပြီးမြန်မာနိုင်ငံကဒုက္ခတဲ့စုစုပေါင်းတသိန်းနီးပါးလောက်ခိုးလုံနေထိုင်နေကြတာပါဒုက္ခတဲ့အများစုကကရင်နေဖြစ်ပြီးပအိုမွန်ကချင်ချင်းရှမ်းရခိုင်ဗမာစတဲ့တခြားတိုင်းရင်းသားလူမျိုးအစုံလည်းရှိပါတယ်။တစ်နှစ်တည်းတစ်နှစ်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့ထောက်ပံ့ရေးအကူအညီတွေရော့ကျလာတာကြောင့်ဒုက္ခသည်တွေဟာစားတောက်ရေးနဲ့ကျန်းမာရေးပညာရေးဆိုင်ရာအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။ဒါကြောင့်တချို့ဒုက္ခသည်စခန်းတွေကစခန်းအနီးတစ်ဝိုက်ကထိုင်းလူမျိုးတွေရဲ့စိုက်ခင်းတွေမှာနေသားတွေအဖြစ်ထွက်ပြီးအလုပ်လုပ်နေကြရပါတယ်။ကိုဗစ်ကပ်ရောဂါဖြစ်ချိန်မှာကန့်တက်ဖိတ်ဆို့ထိချုပ်တဲ့ဥပဒေတွေကြောင့်ဒုက္ခသည်တွေအနေနဲ့အပြင်ကိုထွက်ပြီးအလုပ်လုပ်ဖို့ကမလွယ်ကူတော့ပါဘူး။ဒါကြောင့်ဒုက္ခသည်တွေဟာစားတောက်ရေးမလုံလောက်တဲ့ပြဿနာအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်ရှင်
။မအေးမှာသတင်းပေးပို့ထားတာပါခင်ဗျာ။